ကဘာနှက် COVID-19 ဗိုင်းရပ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့တောလာမှုကတ္တနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့အနောက်ဘက်တကပောက်ဖြစ်တဲ့ရခိုင်ပြည်နယ်မောင်သောခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုလက်မခံတော့တဲ့အကြောင်းတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်သောခရိုင်မှာတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကနေတစ်စစ်နေရပြန်လာသူတွေကိုအစိုးရကနေလက်ခံခြင်းမရှိတော့ဘူးလို့ရခိုင်ပြည်နယ်အစိုးရဖွဲ့စီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ကျေဝင်းကတော့လက်မခံဘူးလေကျေဝင်းလက်ခံလို့မရှိဘူးတကယ်လို့ကျန်ပြီးတော့ကိုဝင်တဲ့သူတွေကိုလည်းတိရတော့တသီကပွဲဖို့ဆိုတော့အဲ့မှာစစ်ပြီးရေးဆွဲပြီးတော့ဟွန်တော့ခင်ကလုံနေကြတာပဲ
ဒီရင်ကရခိုင်ပြည်နယ်ထက်ကနေထွက်ပြေးသွားတဲ့တိုင်းကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးနှစ်ဖက်အစိုးရသဘောတူညီချက်ရှိထားပါတယ်အဲ့ဒီသဘောတူညီချက်ရပြန်လည်လက်ခံဖို့အစီအစဉ်တွေမနစ်ကလုတ်ဆောင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးမြန်မာအစိုးရအနေနဲ့ရိုဟင်ဂျာ၃နှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေစစ်စစ်လက်ခံသွားမယ်လို့မူအားဖြင့်သဘောတူထားပါတယ်ဒုက္ခသည်တချို့ကတော့ကိုယ်အစီအစဉ်နဲ့ကိုမြန်မာနိုင်ငံထဲပြန်လာတာရှိခဲ့ပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုဗစ်ရောဂါဓာတ်ခွဲတည်ပြုလူနာ800ကျော်ရှိလာသလိုအသေးအပြောက်ကလည်း30ကျော်ရှိလာပြီးမို့ရိုဟင်ဂျာဒုက္ခသည်စခန်းတွေတွင်ရောဂါပိုးကူးစက်လာမှာကိုစိုးရိမ်စရာတွေဖြစ်လာပါတယ်အခုချိန်ထိတော့ရိုဟင်ဂျာစခန်းတွေမှာယောဂပိုးတွေ့တယ်လို့ဓာတ်ခွဲတည်ပြုချက်တွေမရှိသေးပေမဲ့ဒုက္ခသည်စခန်းတွေကိုရောစခန်းရှိတဲ့ကော့ပစားဒေသကူပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအသွာလာတွေကန့်သတ်ထားလိုက်ပါတယ်။ဒီစိုးရိမ်ချက်တွေကြောင့်ဧပြီလဇန်ကစလို့တရားဝင်လက်ခံတာမရှိတော့ဘူးလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကဆိုပါတယ်
ကွာဒီကိုမျိုးပါတဲ့နေနေတယ်လေဒီကြားထဲမှာလည်းဘလူးမားကိုဆက်ဆက်နေတယ်ဟောဖြစ်နေတယ်နော်ဆက်မခံပါဘူးပြင်းနေတော့ပါလားဝန်တာမရှိတော့
မလကွန်ကန်ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကနေတစ်ဆင့်မောင်တော်မျိုးနဲ့လှဖိုးကောင်ကျူဆူရေးစခန်းမှာကိုယ်စီစဉ်နဲ့ကိုဝင်ရောက်လာသူ80ကျော်ရှိနေပါတယ်ဒီလိုတစ်ဖက်နိုင်ငံကနေမိမိစံသားလျှောက်ပြန်လည်ဝင်ရောက်လာတဲ့မွတ်စလင်တွေကိုယောဂကျူတင်တားဆီးတဲ့အနေနဲ့လှဖိုးကောင်စခန်းမှာတီချခွဲထားပြီးစိတ်စစ်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်ခိုးဝင်လာပြီးဓာတ်ရောက်လာတာဓာတ်ရောက်လာတဲ့တော့ဓာတ်မှာကိုဗစ် -19 အသိပညာပေးတာကျွန်တော်အုပ်ချုပ်မှုရှင်းရပြီးတော့အကြောင်းကြားတယ်နဲ့ကျွန်တော်ကဒီလှဖိုးကောင်မှာစက္ကန့်တင်ကွာနီးဆိုပြီးတော့စက္ကန့်နဲ့နှစ်ယောက်ရှိတယ်စက္ကန့်တင်ကွာနီးလောက်ထားတာပဲ24ရက်နေနောက်ကနေ
လက်ရှိ COVID-19 ဗိုင်းရပ်ရောဂါဟာကူးစက်မှုမြန်ဆန်လို့ကမ္ဘာကရောဂါဖြစ်ကမ္ဘာကျန်းမာရေးဖွဲ့ချုပ် WHO ကနေထုတ်ပြန်ထားပါတယ်တခြားနိုင်ငံတွေကလူဝင်ထွက်အသွားအလာထိန်းချုပ်တာနယ်စပ်ဂိတ်ပိတ်ထားတာတွေလွတ်ဆောင်နေပေမဲ့ရခိုင်ပြည်နယ်နယ်စပ်ဂိတ်တွေကိုပိတ်ပင်မှုနှောက်ကြတဲ့ပုံမှာဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိမောင်သောခရိုင်ဒုက္ခသည်ကျူဆူရေးစခန်းမှာကိုယ်စီစဉ်တဲ့ကိုပြန်လည်ဝင်ရောက်လာတဲ့ဒုက္ခသည်600လောက်ရှိနေတယ်လို့လဲမောင်သောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကဆိုပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်